ဆရာဒေါက်တာကျော်လောက်ကညာကျွန်တော်ဒီကနေ့ဆရာကိုဆက်သွယ်ရတဲ့အကြောင်းရင်းကတော့ကမ္ဘာလုံးကထိထိပြပြဖြစ်နေရတဲ့ကိုရိုနာဗိုင်းရပ်ကူးစက်ပြန့်နှံ့မှုနဲ့ပတ်သက်ပါတယ်ပထမဆုံးတစ်ခုမေးချင်တာကတော့ဒီအမေရိကန်ပြည်ထောင်စုလိုနိုင်ငံမျိုးမှာတော့မှဒီယောဂါကိုအာယုံစုစိုက်တာဟာနောက်ကျလွန်းတယ်လို့ဒေါ်နယ်ထရမ့်အစိုးရကိုဝေဖန်မှုတွေရှိပါတယ်ဆိုတော့မြန်မာနိုင်ငံဟာတရုတ်နိုင်ငံနဲ့နယ်စပ်ချင်းမိုင်းအများဆုံးထိတွေ့နေတဲ့နိုင်ငံဖြစ်ပါတယ်ဆိုတော့ဒီရောဂါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကအရေးတူဆောင်ရွက်မှုဟာလုံလောက်မှုရှိပါရလားဆရာ
ဟိုကျွန်တော်ရဲ့ဟိုတငူချင်းနေရာပြောလို့ချင်းဒီလုံလောက်ပြည့်စုံမှုရှိတယ်လို့တော့အပြည့်အဝပြောလို့ရပါတယ်ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီတရုတ်နိုင်ငံဟူပေပြည်နယ်ဟိုဟန်မှာစဖြစ်တယ်ပြီးတော့ဒီဒီဇင်ဘာလ31ရက်နေ့မှာဟို WHO ကိုအကြောင်းကြားလိုက်တယ်ဆိုတော့ကျွန်တော်တို့ကဒီဘက်ကဇန်နဝါရီ4လောက်မှာလို့ကျွန်တော်ထင်ပါတယ်အဲအဲ့မှာကျွန်တော်တို့နိုင်ငံမှာစပြီးတော့ဒီဟာနဲ့ပတ်သက်ပြီးတော့ကျန်းမာရေးနဲ့အားသာဝန်ကြီးဌာနနေပြီးတော့စပြီးတော့ချက်ချင်းမှုတွေတတိပိနှိုးဆော်ချက်တွေကိုစပြီးလုပ်ကင်ခဲ့ပါတယ်အဲကျွန်တော်ကတော့ဒီကျွန်တော်ဆောင်ရွက်မှုဟာဆိုလို့ချင်းစောတယ်ပြည့်စုံတယ်လို့ယူဆပါတယ
်ဒါပေမဲ့တချို့ကတော့မြန်မာနိုင်ငံအစ်တောင်အရှနိုင်ငံထဲမှာအထူးသဖြင့်မြန်မာတို့လာအိုဆူလိုနိုင်ငံတွေဟာဒီကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုရှော့တွက်လွန်းတယ်လို့သုံးသပ်ကြပါတယ
်။ဟိုဒီရာကကျွန်တော်ထင်ပါတယ်ကျွန်တော်တို့ဒီနိုင်ငံရဲ့ဝူစီပွားခြေနေတွေဒီကျန်းမာရေးဆောက်ရှောက်မှုပေါ့နော်ခေတ်ကာလဆက်ဆက်ကဖြစ်ခဲ့တဲ့ပုံမှာပြီးပြီးတော့အဲတချို့ကဒီကိုသုံးသပ်တယ်လို့ပဲကျွန်တော်အနေနဲ့ယူဆပါတယ်။အမှန်တော့ဒီမှာနိုင်ငံမှာ2020နှစ်ဆန်းလေးကကျွန်တော်ကတော့ဟိုလုံနေတာပါအဲတိုးတော့လည်းပဲတခုတော့ရှိတယ်ကျွန်တော်တို့နိုင်ငံမှာတချို့တော့ဟိုလူတွေကတော့ဒီကျန်းမာရေးရဟိုအင်မတန်မှဒီဘုဒ္ဓကအားနည်းတဲ့အပိုင်းတွေရှိတယ်အဲတချို့ဒေသတွေကြတော့လည်းကျွန်တော်တို့ရဲ့ဒီတည်င်းချက်လက်တွေရောက်ရှိဖို့အတွက်အားနည်းနေတဲ့နေရာတွေရှိတယ်ပေါ့နော်အဲအဲ့ဒီပုံမှာလည်းမူတည်ပြီးတော့တချို့တွေကဒီလိုသုံးသက်တယ်လို့ပဲကျွန်တော်ညင်တယ်ဒါဒီမှာနိုင်ငံကိုပြောတာပါဗျဟုတ်ကဲ့ဟုတ်ကဲ့
ဆိုတော့မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနကတောင်းစီရဲ့ပုံကူတွေအဓိကပြောတာကတော့သံတရားစီပြီးရောစောင့်ကြည့်ခဲ့တဲ့လူနာတွေရှိရဲ့အဲ့ထက်မှတချို့ပြေဆုံးသွားပြီမဲ့ဒီရောဂါရောမဟုတ်ဘူးလို့ပြောတယ်တချို့ကတော့စစ်ဆေးနေစေလို့ဆိုပါတယ်ဆိုတော့ဒီလိုဆေးရုံကိုကျန်းမာရေးဌာနရဲ့အာရုံစူးစိုက်မှုအောက်ကိုမရောက်လာဘဲနဲ့ပြေဆုံးသွားတဲ့လူတွေကဘယ်လောက်ရှိနိုင်ကြလဲကျွန်တော်စဉ်းစားမိပါတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံကျန်းမာရေးစောင့်ရှောက်မှုကနေရာတိုင်းတောင်းနိုင်ကိုရောက်ရှိနေပြီလို့မပြောနိုင်ဘူးလို့ထင်ပါတယ်
။ဟောအဓိကတော့ကျွန်တော်တို့ဥပမာပေါ့နော်အခုလက်ရှိကတော့ဒီ COVID-19 ကဟိုတစ်ခါလုံးပေါ့ကိုကျွန်တော်မြန်မာနိုင်ငံအကုန်လုံးကအာရုံစိုက်နေတဲ့ကြောင့်မလို့အခုချိန်မှာကျွန်တော်တို့ကဟိုဖျားပြီးမောတယ်ဆိုတာနဲ့ဟိုဒီဟာကိုပဲဥသာစီစဉ်းစားတာပေါ့တိုးတော့လည်းပဲအခြားသောရောဂါအခြေအနေတွေကလည်းကျွန်တော်တို့နိုင်ငံမှာကဟိုဖြစ်ပွားပြီးတည်ဆုံနှုန်းနေရာလည်းရှိတယ်ကြာဟိုဥမာကျွန်တော်ဒီရောဂါနဲ့တည်ဆုံနေနှုန်းကလည်းကျွန်တော်နိုင်ငံမှာလည်းအခုချိန်ကြီးကရှိတော့မှာပဲဘယ်လောက်ပဲကျွန်တော်တွေကုသမှုတွေပေးပေးပညာတွေပေးပေးပေါ့နော်ဒါဥမာတစ်ခုပေါ့နောက်တစ်ခုကကျွန်တော်တို့ကတချို့ဒီတွေးလို့ရှိတဲ့နှလုံးရောဂါဖြစ်ပွားမှုကလည်းကျွန်တော်တို့နိုင်ငံမှာနောက်ပိုင်းဒီကျွန်တော်တို့ကဖြစ်ပွားမှုတွေကများလာတယ်ဟိုများလာတဲ့အကြောင်းမို့ကျွန်တော်တို့ကဒီအခြေခံကြောင်းတရားယောဂါတွေပေါ့နော်တွေးလို့ရှိတဲ့နှလုံးဒီအဆုတ်နာရာရှိအဆုတ်ကင်ဆာဆားတဲ့ဒါတွေနဲ့ပတ်သက်တည်ဆုံနှုန်းတွေကလည်းများလာတဲ့အကြောင်းမို့လို့ဒီအချိန်မှာသေးတယ်ဆိုရင်လူတွေက COVID-19 ကိုတန်ဖိုးရှိပြီမဲ့တကယ်ကြတော့သူတို့ကသူ့ရဲ့အခြေခံကြောင်းတရားယောဂါတွေနဲ့တည်ဆုံနိုင်လေရှိပါတယ်သာဟုတည်ဆုံးသွားတဲ့လူနာတွေကလည်းသူကုသရတဲ့ဆရာတွေကိုယ်တိုင်ကခြေခံကြောင်းတရားယောဂနဲ့တည်ဆုံးနေဆိုတာဟုတ်ဆရာတွေကဒါမှတ်ချက်ပြုပါလေကြ။ဆိုတော့အားလုံးတို့ကျွန်တော်တို့ကတော့အခုချိန်ကတော့ဒီယောဂကဟိုအားလုံးကအာရုံစိုက်နေကြအောင်မလို့ကျွန်တော်တို့ကဒါကိုအကုန်လုံးကဒီဟို highlight ပေါ့နော်ဒီအဓိကထားယူပြောနေတယ်လို့ယူဆပါတယ်။အကယ်၍ဒီတချို့တွေပြောတယ်လို့ပေါ့နော်ဒီ negative ပေါ့လေအခြေမရှိဘူးဆိုတာကိုကျွန်တော်လက်မခံဘူး။ဆိုရင်ကျွန်တော်တခုနဲ့ညီကြည့်တာကအကယ်၍ဟုတ်ပြီဒီအခြေကမှားခဲ့တယ်ဆိုရင်တော့အဲ့ဒီလူနာကိုဒါမှမဟုတ်သေဆုံးသွားတဲ့လူနာပဲဖြစ်ဖြစ်အခုလက်ရှိပြုရှင်လို့ပဲဟိုပြန်ပြီးသေးမှဆင်းသွားနေတာဖြစ်အကယ်၍ဒီအခြေကမှားခဲ့မယ်ဆိုရင်သူ့ဘိန်းသားမှာသူ့ပြုစုတဲ့လူပဲဖြစ်ဖြစ်သူ့ကျမ်းမာရေးဆောက်ရှောက်ခဲ့တဲ့ဆရာဝန်ကြီးဆရာမတွေကိုယ်တိုင်ကလည်းကူးစက်ခံရပါပဲလေ။ဒီကိစ္စကြီးကဒီတိုင်းကျွန်တော်ကရက်သွားတာမဟုတ်ဘူးလို့ကျွန်တော်ကမြင်တယ်။နောက်ဒီဟာနဲ့ပတ်သက်ပြီးတော့လည်းကျွန်တော်ကဒီပြောနေရမှာအစုလိုက်ကြုံလိုက်ပြီးတည်တယ်ဖြားတယ်နားတယ်ဆိုတော့ကျွန်တော်ကဟိုတိတ်မတွေ့ရကြောင်မလို့ဒီဟိုမရှိတာကိုတော့တချို့ကအဲ့ဒါကိုထောက်ပြနေတာကိုတော့ကျွန်တော်အနေနဲ့ဟိုသူတို့မြင်နေဟိုပါတော့မမှားဘူးတို့တော့လည်းပဲဟိုဖုံးပြထားလို့မရဘူးဆိုတာကိုတော့ကျွန်တော်ထောက်ပြချင်ပါတယ
်။နောက်ကျွန်တော်တစ်ဆက်တည်းမေးစင်းတယ်ထင်တယ်မိကောင်ကဒီယောဂါကိုစမ်းသပ်ဆွေးနွေးနိုင်တဲ့စွန့်ကြီးမြန်မာနိုင်ငံမှာဘယ်လောက်ရှိပါသလဲဒီနိုင်ငံတွေမှာ ိတ်ကိုသံတရားစီရဲ့ဒီယောဂလက္ခဏာလို့ပြတဲ့ဟာတွေကိုမှတ်တာဒီဟာကိုစမ်းသပ်နိုင်တယ်မြန်မာနိုင်ငံမှာရောလူပဲနှစ်ယောက်လောက်ကိုစမ်းသပ်နိုင်မဲ့အင်အားရှိပါလေခင်ဗျာ
အခုလောစေတိသာတလို့ဆိုလို့ချင်းဒီယောဂလက္ခဏာပြတယ်နောက်တချို့ကလည်းဒီယောဂဖြစ်တဲ့နိုင်ငံတွေကပြန်လာတယ်အတချို့ကလည်းယောဂဖြစ်တဲ့လူတွေထိတိထားတဲ့လူတွေပေါ့နော်အပြီးတော့ချင်းဒီခုနကကျွန်တော်ပြောကိုဗစ် -19 နဲ့ဆင်တူတဲ့လက္ခဏာတွေပြတဲ့လူတွေကိုပဲကျွန်တော်ကအဓိကထားပြီးတော့ဒီတန်တရားလူများစုစောင့်ကြည့်ပြီးတော့ယောဂကိုရှာဖွေတယ်ပေါ့နော်ဒီယောဂရှာဖွေတဲ့ဆက်ကလည်း WHO ရဲ့အတိအမှတ်ပြုထားတယ်ဒီပြုထားတဲ့ဒီရလက်ဒီပါပဲဆိုတော့ဒီ PCR ဆက်ကလည်းကျွန်တော်တို့နိုင်ငံမှာဒီဒါတွေမဖြစ်ခင်လည်းကရှိပြီးသားဖြစ်ပါတယ်အဲဒါလည်းပတ်သက်ပြီးလိုအပ်တဲ့ဒီကျွန်တော်တို့ဟိုနော်ဓာတ်ပစ္စည်း reagent တွေကိုလည်းကျွန်တော်တို့ဒီအမေရိကန်တို့ဘာတို့ကနေဒီမူကလူသားတိုင်းလည်းရှိပါတယ်ဆိုတော့ဒီအားနဲ့ပတ်သက်ပြီးတော့ကျွန်တော်တစ်ခေါက်တော့မှရှိတဲ့ဒီပညာရှင်တွေအကုန်ဝန်ထမ်းတွေအလုံးကျိုးကျိုးကြကြနဲ့အကုန်လုံးပြန်ပန်းခံပြီးတော့ဒီစာဖြစ်ပေးနေခြင်းဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့တစ်ချိန်လုံးက HIV AIDS ဖြစ်တုန်းကဆိုရင်မြန်မာအာဏာပိုင်ကညင်းတယ်ငါတို့နိုင်ငံကလုံးဝမရှိဘူးဆိုတော့အဲ့ဒါ denial stage ပေါ်လေအဲ့ဒါနောက်မှတဖြည်းဖြည်းလက်ခံလာတဲ့အခါယောဂါကရခိုင်နှုန်းတော်တော်များများကူးစက်နေတာတွေ့ရတယ်ဆိုတာမျိုးဖြစ်လာတယ်ဆိုတော့အခုဒီကိုရိုနာဗိုင်းရပ်စ်မှု COVID-19 နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဟာလုံးဝမရှိနိုင်ဘူးဆိုပြီးညင်းဆန်တဲ့အဆင့် denial stage ကိုရောရောက်ခဲ့ပါသေးလားမဟုတ်ဘူးနဲ့ထချင်းတုံ့ပြန်ဆောင်ရွက်တယ်လို့ဆရာမြင်ပါသလား
ကျွန်တော်ဒီယနေ့တွင်ချက်လက်နည်းပညာကဒီဇယ်ခေတ္တရင်းရောက်မြန်နေဖြစ်မှာကျွန်တော်တို့ကဒီဖုံးကွယ်ထားဖို့ဆိုတာကဟိုဘလို့မှမဖြစ်နိုင်ဘူးလို့ကျွန်တော်ကယူဆတယ်။နောက်တစ်ပိုင်းကကျွန်တော်တို့နိုင်ငံက2010နောက်ပိုင်းမှာဒီမိုကရေစီအတွင်းကူးပြောင်းရေးဖြစ်လာပြီး2015မှာလည်းဒီလိုအများစုထောက်ခံထားတဲ့ဒီလိုဆိုတာတက်လာပြီးနောက်ပိုင်းမှာဆိုလို့ရှိရင်ပို့ပြီးတော့ဒီတည်င်းတွေကထင်ချင်လို့မရပါဘူး။ကိုလင်းနေတာဟုတ်နဲ့တာဝန်ယူတာဝန်ခံမှုအပြည့်နဲ့ကျွန်တော်တို့ကဒီတွားနေရတဲ့ခေတ်စနစ်ကြီးမှာတော့ကျွန်တော်အရင်လုံရောမရှိပါဘူးမရှိပါဘူးဆိုပြီးတော့ကျွန်တော်ညှင်းဆန်လို့လည်းမရပါဘူး။တော့ဘာလို့ဒီလိုရတာဒီတရေမောင်ချတယ်ဆိုတော့ဒါပေမဲ့ဒီလက်ရှိဆိုရတော့တရေမောင်ချဖို့လည်းမရှိသလိုဒီခက်ကလည်းတရေမောင်ချလို့ရတဲ့ခင်မဟုတ်တဲ့ကြောင့်မလို့ကျွန်တော်အနေနဲ့တချို့ဒီဝေဖန်တာတွေကတော့နည်းနည်းပြင်းထန်သလားလို့ပေါ့နော
်ဟုတ်ကဲ့ကျွန်တော်နောက်ခုမေးချင်တာဆရာဝန်တယောက်အနေနဲ့ဆရာရဲ့အမြင်ကိုတော့မေးချင်တာပါမြန်မာနိုင်ငံတော့မဆိုင်ဘူးပေါ့လေဒီရောဂါစတင်ဖြစ်ပေါ်တဲ့တရုတ်နိုင်ငံဟူပေနဲ့ဝူဟန်တို့ဘာလို့မှအခုနောက်ပိုင်းမှာကူးစက်ပြန့်နှံ့မှုမရှိတော့ဘူးတော်တော်ငါဆိုရင်နိုင်ငံကြီးကတန်လာတဲ့လူ20 30လောက်မှာပဲဒီရောဂါပိုးတွေ့ရတော့တယ်ဆိုပြီးတော့တရုတ်ဘက်ကကြီးညာပါတယ်တချို့နိုင်ငံတကာဆရာဝန်တွေကဒါမဖြစ်နိုင်ဘူးလို့တန်ပြားရှိကြပါတယ်တချို့ကလည်းပဲလက်ခံကြတယ်အဲဒါဆရာမြန်မာနိုင်ငံထဲမှာနေထိုင်နေတဲ့ဆရာဝန်တယောက်အနေနဲ့ဒီသတင်းကိုဘယ်လိုယူဆပါလဲခင်ဗျာ
အော်အဓိကတော့ကျွန်တော်တို့လို့ကြည့်ခဲ့လဲဆိုတော့ဒီတရုတ်ပြည်ကလည်းကဒီတရင်းမောင်ချတဲ့ဟိုနိုင်ငံဖြစ်ခဲ့တာပေါ့နော်ဟိုလက်ရှိတော့တရင်းမောင်ချတယ်ဟိုဒီအခြားဖြစ်တော့ကလည်းကျွန်တော်ဒါကိုတီးတတိထားမိတဲ့ကြာဝင်ပြောခဲ့တာကိုလည်းတရင်းမောင်ချဖို့သူစူးစမ်းခဲ့တယ်နောက်ဆုံးမနိုင်တော့တဲ့အချိန်မှာသူတို့ကပြင်ရတဲ့အဆင့်ဖြစ်ခဲ့ကြောင်းမို့လို့ဟိုလက်ရှိတရုတ်နိုင်ငံကထွက်လာတဲ့စီးရင်စရာတွေကိုလည်းတချို့နိုင်ငံတွေကပေါ့နော်ဟိုလက်မခံတာလည်းရှိတယ်အဲကျွန်တော်ဒီလိုညင်ပြောရရင်တချို့ကနိုင်ငံကြီးကလည်းပါပါတယ်ပြင်ရသည့်နိုင်ငံချင်းအားပြိုင်တဲ့အခါမှာကျတော့ဒီတရုတ်နိုင်ငံကပြင်ကြတဲ့ဒီထွက်လာတဲ့ချင်းတွေကအမှန်ကန်နိုင်ဘူးဆိုပြီးတချို့ဒီဟာကိုဝေဖန်တာလည်းရှိတာပေါ့နော်။ဒါပေမဲ့ကျွန်တော်အနေနဲ့ကတော့ဗာမြင်လဲဆိုတော့အခုလက်ရှိပေါ့နော်။ဟိုတို့ဒီထွက်လာတဲ့တရင်းတွေတကယ်မှန်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီတရုတ်နိုင်ငံဟာဒီယောဂကိုအခုဘာဖြစ်သူတို့ကဒီမိတော့ကျိုးအောင်ဒါမိနှိမ်လိုက်နိုင်တဲ့အခြေအနေဖြည်းဖြည်းရောက်လာပြီဆိုတော့သူတို့ဘယ်လိုများဒါကိုစူးစမ်းပန်းစားနှိမ်နှင်းခဲ့လဲဆိုတာကိုကျွန်တော်တို့နိဂာနေတရားတော့ကျွန်တော်တို့ယူဖို့တော့လိုလာပြီ။ဟိုဒါပေမဲ့ဒီဟာဒီတရင်းဆက်လက်ဟိုကျိုးရမမှန်ကန်နိုင်လို့ပြောတော့လေပဲဒီလိုထိန်းချုပ်နိုင်နိုင်တဲ့အတွက်ကျွန်တော်အနေနဲ့ကတော့ဟိုဥဆောင်ခဲ့တဲ့လူတွေရောပါဝင်ခဲ့တဲ့ဒီတကယ်လို့လှုပ်ရှားခဲ့တဲ့ကျမ်းမာရေးဝန်ထမ်းတွေရောပေါ့နော်အကုန်လုံးကိုပြောနေတဲ့တော့ချေးကျူးပါလေဗျ။
ဟုတ်ကဲ့နောက်ဆုံးမေးချင်တာကတော့တချို့နိုင်ငံတွေမှာဒီရောဂါကိုကာကွယ်ဖို့ကြိုးပမ်းတာဟာသိပြီးတော့ကန်တန်တဲ့စီမီစီကန်တွေ drastic action ထုတ်တယ်ဆိုတော့ပြောကြပါတယ်။ဘယ်မှမထွက်နိုင်ဆိုတော့အပြင်ထွက်တဲ့လူတွေရောမှဒါရဲတွေကစစ်ဆေးပြီးရင်ထက်ပြန်သွားအတင်းသွင်းကြတယ်အဲ့လိုမျိုးလူရက်တွေကလူအပ်ပါလားတကယ်တော့မြန်မာနိုင်ငံမှာကောအဲ့လောက်ထိတင်းကျပ်ဖို့လူပါလားအဲ့ရောက်နောက်ဆုံးဖြေပြပါခင်ဗျာ
ဟိုကျွန်တော်ဒီလေးလာဖက်ရှုတဲ့ဟာရဆိုရင်တော့အဲဒီတရုတ်နိုင်ငံဟာဒီကျွန်တော်စံနှုန်းတစ်ခုယူရမှာပေါ့နော် ဆိုအဲ့လိုပြောတဲ့တရုတ်ကိုကျွန်တော်အရင်ဥစားပြီးပြောနေလို့လည်းထင်ပါတယ်ဟိုကျွန်တော်ကတော့လေးလာ30ချဲရဆိုလို့ရှိရင်ဟိုကတကယ်လည်းချစ်လို့ရှိရအဲ့ဟူဝေးကြီးနေပေါ့နော်ကျွန်တော်ဒီဟူဟန်မှာအကုန်လုံးကိုကျွန်တော်လော့ကဒေါင်းလုပ်ချလိုက်တာဟာသူမှန်ကန်တဲ့ဆုံးဖြတ်ချက်တို့လည်းအဲ့ဒီမှာတော်လေးဝေဖန်ခံရပါတယ်လူခွင့်ရရောပါရောဒီတရုတ်ကောင်းဆောင်တွေတို့တိုင်းပေါ့နော်အကုန်လုံးဝေဖန်ခံရတယ်တိုးတော်လည်းပဲအဲ့ဒီလိုလော့ကဒေါင်းလုပ်လိုက်ခြင်းအပြင်ဒုနိုင်ငံတွင်းမှာပေါ့နော်ကုသံပြတ်နေတော့ကသူပြန်ထိန်းချုပ်နိုင်နိုင်တယ်ဆိုတော့ဟိုကျွန်တော်အနေနဲ့လိုအပ်ရင်တော့ကျွန်တော်ကတချို့တော့ဒီဆုံးဖြတ်ချက်တွေကခိုင်ခိုင်မာမာနဲ့ကျွန်တော်ပြတ်ပြတ်တာတာတော့ကျွန်တော်လုပ်ဖို့လိုတယ်။မှန်ပါတယ်လော့ကဒေါင်းလုပ်တဲ့အခါမှာကျွန်တော်ကလူမှုစီးပွားဘဝတွေထိခိုက်တယ်၊စိတ်ပိုင်းဆိုင်ရာတွေထိခိုက်တယ်၊ရုပ်ပိုင်းဆိုင်ရာတွေထိခိုက်တယ်။အားလုံးသောဟိုကျွန်တော်အခန်းကဏ္ဍအားလုံးပေါ်မှာတရားမှုတွေရှိတယ်ဆိုတော့မှန်တယ်။သို့တော်လည်းပဲကျွန်တော်တို့ကဘယ်အောင်ဦးစားပေးစဉ်းစားမလဲဆိုတော့ကျွန်တော်စဉ်းစားဖို့လိုတယ်။ဒီလော့ကဒေါင်းလုပ်တာရဲ့ဟိုကောင်းကျိုးဆိုးကျိုးကတော့ကျွန်တော်ကတုံတွဲနေမယ်ဘုတော်လည်းပဲဟိုကျွန်တော်တို့လုံးဝမဲ့အခြေအနေဆိုရင်တော့ကျွန်တော်မြန်မာနိုင်ငံမှာလည်းလုံးမယ်လို့ကျွန်တော်အနေနဲ့ထင်မြင်ယူဆပါတယ်